ကမ္ဘာမြေနဲ့ရွေးစားချင်းတူတဲ့ဂျိုသစ်ခုနှစ်လုံးကိုအကာသယဉ်မှုတွေတွေ့ရှိတဲ့အကြောင်းအမေရိကန်ပြည်ထောင်စုက NASA အမျိုးသားအကာသနဲ့နေကြောင်းဦးစီးဌာနကမကြာခင်ကကြေညာသွားပြီမဲ့တကယ်တမ်းဆိုခုချိန်ထိလူသားတွေနေထိုင်စရာကဒီကမ္ဘာမြေတစ်ခုပဲရှိပါတယ်။ Conservation News ပတ်ဝန်းကျင်ထိန်းသိမ်းရေးသမား Ecologists ကေယဗေဒပညာရှင်ဒါမှမဟုတ် Environmentalists ဆိုတဲ့ပတ်ဝန်းကျင်ဝါဒီခေါ်ခေါ်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားပြောပြောကမ္ဘာမြေချစ်သူလို့ဆိုဆိုဒီလိုလူတွေဟာလူသားတွေပေါ်တနည်းတပုံကြက်ရိုက်အောင်လွတ်တက်တဲ့ပါဒကတွေလည်းရှိကြတာပါဥပမာငှက်ပြားမိသူတွေကိုကုသဖို့ရောတင်းနံတွေမှာကြောက်ရွံ့တဲ့ပိုးသတ်ဖို့ရောတွင်းတွင်ကြဲကြဲသုံးတဲ့ DTT ပိုးသတ်ဆေးအန္တရာယ်ကြီးမားတာကိုရေးသားဖော်ပြတဲ့ Silent Spring တိတ်ဆိတ်တဲ့ຫນွေဥစာအုပ်ကို American သိပ္ပံပညာရှင် Richard Carson က1962ခုနှစ်မှာထုတ်ဝေလိုက်တဲ့အခါအတော်ကြီးရိုက်သွားပြီးသူ့ကိုဆွဆဲပုတ်ခတ်ထိုးတဲ့သူတွေရှိလာပါတယ်ဒါပေမဲ့ DTT ပိုးသတ်ဆေးဆိုဂျိုးကိုချင်းချင်းရှားရှားသိလာရတဲ့အတွက်အမေရိကန်ပြည်ထောင်စုမှာ1982ခုနှစ်မှာပြစ်ပယ်လိုက်ပါတယ်စတော့ဟုံးသဘောတူညီချက်နဲ့ဆက်ပြိုးရေးအတွက် DTT ပုတ်သဆေးမသုံးမှု2000ခုနှစ်မှာပြစ်ပယ်လိုက်တာဟာပဝင်းကျင်ဝါဒီတူထားတဲ့စေတနာရဲ့ရလပ်ပဲဖြစ်ပါတယ်သဘာဝလောကမှာနေထိုင်ပေမဲ့ပဝင်းကျင်ထိမ့်သိမ်းရေးဟာကိုယ်နဲ့မဆိုင်သလိုတချို့ကယူဆကြပြီး ecology ဂေယဗေဒဆိုတာခြေခြေမြင့်မြင့်မသိပေမဲ့ရွာချောင်းဝင်းနေတို့ရွာလမ်းမတို့မှာအရေးရပင်တွေစေတနာအလျောက်စိုက်ပျိုးတတ်သူတွေရှိပါတယ်ဒီလိုလူတွေကိုပဝင်းကျင်ထိန်းသိမ်းရေးသမားလို့ခေါ်နိုင်ပေမဲ့နာမည်ကျော်ပဝင်းကျင်ထိန်းသိမ်းရေးသမားတယောက်ယောက်နာမည်ပြောပါဆိုရင်တချို့အတွက်ဖြစ်မရှိပါဘူးပဝင်းကျင်ထိန်းသိမ်းရေးသမားအများစုဟာသိပ္ပံပညာရှင်တွေဖြစ်ပေမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကနေအရေးနိုင်သွားပြီးပဝင်းကျင်ဝါဒီဖြစ်သွားတဲ့အမေရိကန်ဒုတိယသမ္မတဟောင်းအဂိုးလိုနိုင်ငံရေးသမားတွေလည်းပါဝင်တာပါ
The biggest single cause of global warming along with deforestation which is the burning of fossil fuels
တော်ပြုံးဒီတာနဲ့အတူကမ္ဘာမြေကြီးပူနွေးရတဲ့အကြီးမားဆုံးနဲ့တစ်ခုသီးသောအကြောင်းကရုပ်ကျွင်းလောင်စာတွေလွန်ကျွမ်းတာပါပဲရေနံဟာပြဿနာတစ်ခုဖြစ်ပြီးကြောင်မီးသွေးကတော့အတော့ကိုစိုးစိုးဝါးဝါးနှိမ်လှတဲ့ပြဿနာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံလိုပဲကမ္ဘာမှာဖန်လွင်ရင်ဓာတ်ငွေအများဆုံးထုတ်လွှင့်တဲ့နှစ်နိုင်ငံမှာပါရှိပါတယ်လို့ပြောသွားတာပါသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကို Green Movement အစိုးရလှုပ်ရှားမှုလို့လည်းသိကြပြီးအမေရိကန်ပြည်ထောင်စုကစတင်တာတော့မဟုတ်ပါဘူးတတော်ရေရှည်တည်တံ့ရေးစီမံခန့်ခွဲတဲ့စနစ်ကို Germany ပြင်သစ်အင်္ဂလန်စတဲ့ဥရောပနိုင်ငံတွေမှာအလဲခက်ခဲကစတင်လာပါတယ်အမေရိကန်ပြည်ထောင်စုကသဘာဝကိုချစ်မြတ်နှိုးသူတွေတဲ့အထင်ရှားဆုံးတစ်ယောက်ကတော့မတရားတဲ့အာဏာဟုသမျှဆန့်ညင်ကြလို့ရေးသားတဲ့1818ခုနှစ်ဖွာဟင်နရီတော်ရိုးပါဝင်ပါတယ်။သူကမန်ဆာချူးဆက်စ်ပြည်နယ်ကဝါဒင်ရေကန်နားမှာသူကိုယ်တိုင်ဆောက်တဲ့အင်းလေးတစ်လုံးနဲ့တယောက်တည်းနေထိုင်ပြီးဝါဒင်ဥယျာဉ်ဒါမှမဟုတ်တောအုပ်ထဲကဘဝဆိုတဲ့စာအုပ်မှာသဘာဝအလှတရားတွေရေးဖွဲ့တာမို့ဒီစာအုပ်ကိုသဘာဝပတ်ဝန်းကျင်ဝါဒီတွေဖတ်ကိုဖတ်ရမယ်စာအုပ်လို့ညွှန်းကြပါတယ်။1838ခုနှစ်ဖွာဂျော့မျူးဟာစကော့တလန်ကနေအမေရိကန်ပြောင်းလာသူဖြစ်ပြီးသပင်တွေတော်တော်လေးနဲ့မွေလျော်ယုံမကထိမ့်သိမ့်မှုရည်တန်စိတ်နဲ့နာမည်ကျော်ယော့ဆမတီနဲ့စကွာယောအမျိုးသားဥယျင်ပါဝင်တန်းနဲ့ချီတဲ့သဘာဝထိမ့်သိမ့်ရေးစခန်းတွေထူထောင်နိုင်အောင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သဘာဝထိမ့်သိမ့်ရေးသမားဖြစ်အမေရိကမှာတမိုင်းတင်ရသူကတော့1858ခုနှစ်ဖွာ26ရောက်မြတ်သမ္မတသီအိုဒိုရူးစဗက်ပဲဖြစ်ပါတယ်။1900ခုနှစ်ကနေ1909ခုနှစ်သမ္မတသက်တမ်းနှစ်ခုအတွင်းမြေစီနဲ့ရေထင်းသိမ်းရေးလုပ်ငန်းတွေလုပ်တဲ့အပြင်ဤကတန်းနဲ့ချီတဲ့တောရိုင်းမြေတွေကိုအရာမယွင်းစေပဲထားရှိရုံမကမျိုးသားတတော်ဘေးမဲ့တော်အမျိုးသားဥယျာဉ်200ကျော်ဖန်တီးပေးထားခဲ့ပါတယ် Green Belt Movement ဆိုတဲ့မြို့ပြဧရိယာပတ်လည်မှာစိမ်းလန်းစုပြည်စေဖို့လှုပ်ရှားမှုနဲ့2004ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုစုခူးသွားတဲ့ကန်ယွန်နိုင်ငံသူဝန်ဂရီမတ်တိုင်းကလည်းကမ္ဘာမှာထင်ရှားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားဖြစ်ပါတယ်။မြေစီလွှာပြုံးတာတတော်ပြုံးနေတာနဲ့ရေရှားပါတဲ့ပြဿနာတွေဖြေရှင်းနိုင်ဖို့ Green Belt Movement နဲ့လှုပ်ရှားတာပဲဖြစ်ပါတယ်။ Romeo and Juliet နဲ့ Titan နဲ့ရုပ်ရှင်တွေတွင်မြန်မာရုပ်ရှင်ပရိသတ်ကျရေပန်းစားသွားတဲ့ Hollywood ရုပ်ရှင်ဂျော်မော် Oscar ဆုရှင် Leonardo DiCaprio ဟာထင်ရှားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားပါ။Revenant ရုပ်ရှင်အတွက်အကောင်းဆုံးတရုတ်ဆောင်မင်းသားဖြစ် Oscar ဆုလက်ခံပြီး ပရိသတ်ကိုပြောသွားတာကတော့
Climate change is real. It is happening right now. It is the most urgent threat facing our entire species.
ရာသီဥတုကခုပဲတကယ်ကိုပြောင်းလဲနေပါပြီ။ကျွန်တော်တို့မျိုးစိတ်တစ်ခုလုံးအတွက်လက်ငင်းအချက်ချင်းကြာဆုံးရင်ဆိုင်နေရတဲ့အနေရပါပဲ။ဒါကိုကျွန်တော်တို့အားလုံးစုပေါင်းလုပ်ကင်ပြီးရာသီဥတုပြောင်းလဲနေတာရပ်သွားအောင်လုပ်ဖို့လိုပါတယ်။လူတို့ကြီးကျယ်ညဉ့်ညောင်းလုံနေတဲ့သူတွေအတွက်ပြောနေတာမဟုတ်ပဲလူသားအလုံးအတွက်ကမ္ဘာတဝန်းကတန်ရင်မျိုးနယ်တွေအတွက်ရာသီဥတုပြောင်းလဲတဲ့အတန်းကိုအများဆုံးခံရမယ်။ကမ္ဘာပေါ်ကအခွင့်အထူးခံမဟုတ်တဲ့လူသားထောင်ပေါင်းများစွာအတွက်ပြောနေတဲ့လူတွေကိုကျွန်တော်တို့ထောက်ခံအားပေးဖို့လိုပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံမှာတော့1990ပြည့်နှစ်လွန်ပိုင်းတွေကစလို့တော်ရီပြုံးပြီးရင်ပြုံးလာတာနဲ့အမျှရာသီဥတုကလည်းတစ်နှစ်တည်းတစ်နှစ်ပို့လို့ပူပြင်းလာပါတယ်။ချက်ဖို့ပြုတ်ဖို့မိသွေးဖုတ်ဖို့တော်ရီခုတ်လာပေမဲ့ဈေးွက်စီးပွားရေးဖွင့်လိုက်တဲ့နောက်ပိုင်းတရားဝင်နီးရောတရားမဝင်နီးနဲ့တော်ရီပြုံးလာတာကပိုဆိုးပါတယ်ဒီမှာတင်ပဝင်းကျင်ထိန်သိမ်းရေးကဏ္ဍကအရေးပါလာပါတယ်။ဒါကြောင့်ဒီတိုက်လက်ပိုက်ကြည့်မနေနိုင်မဲမြမသဘာဝပဝင်းကျင်ထိန်သိမ်းရေးလုပ်ငန်းအတွက်ဘသူတွေများလှုပ်ရှားနေပါသလဲ။ဆိုင်ရေးဆရာမခင်းနေဦးက
ဒီမှာဆုံးဆက်လုပ်တာတော့ဥုံမဲအဲ့မှာသူ့ပက်ဆန်နဲ့သူပုပ်ပားကြီးကရုံဖြစ်နေတဲ့ဟာကိုတစ်ပင်လေးဆိုင်အဲ့လိုလေးဆက်လုပ်တာ။ဥုံပြီးတော့တခါဒေးဗစ်လက်စင်ပေါ်လာတာပေါ့။စားခဲ့တာတော့ဥုံဘဘာနိုင်ငံအနှံ့လိုက်သွားပြီးတော့အဲ environmental နဲ့ပတ်သက်လို့လုပ်နေရတော့ဒီမီတန်းစင်ရှန်တဲ့လူတွေလည်းရှိပါတယ် environment လောက်တာဂျူးဂျူးကတော့ဒီမီတန်းစင်တို့ထက်နောက်ကျတယ်ဒါပေမဲ့သူတွေတော်တော်လေးလုပ်ပါတယ်ဝင်းမျိုးသူတို့ကတော့နောက်ပိုင်းမှကျတော့အမျိုးမျိုးပေါ့နော် organic ပိုင်းဆိုလို့ရှိရင်ဒေါက်တာသနန်းစိန်တို့ဝင်လာတာပေါ့နောက်ပန်းချစ်သူများအသင်းတို့ဝါချစ်သူများအသင်းတို့အဲ့လိုအကွဲတွေကတော့အခုအများကြီးပေါ်လာတာပေါ့
ပဝင်းကျင်ထင်းသိမ်းရေးအတွက်ဆရာကြီးဦးအောင်တို့ဘာကြောင့်လုပ်နေကြပါသလဲ
တို့ချင်တာတွေလုတ်ဖြစ်နေတဲ့ဟာကြီးကိုပဲမြေချောင်းအင်းအိုင်းနေရောတစ်ပင်နေရောလေပေါ်မြေအောက်တရားစာတတွေရောအကုန်လျှောက်လုံနေတဲ့ဟာတွေ့ရဆိုဟိုအရင်စစ်တပ်ပေါ်အခုဒေါ်စုကတော့အဲ့ဒီအပေါက်တွေကိုလိုက်ပိတ်လိုက်ဖာပေါ့သူတို့ကဆယ်ပေါက်ပေါက်ဖောက်သွားလို့ဒေါ်စုကတပေါက်ဖာနိုင်တယ်မှမဟုတ်တာဆက်တော့အပေါက်ကမပေါက်တော့ဘူးပေါ့
နိုင်ငံတနိုင်ငံရဲ့စီးပွားရေးပညာရေးနဲ့နိုင်ငံရေးကဏ္ဍပြည့်ရင်အာဂျိုမန်တက်စူးစမ်းတဲ့အခါပြန်လဲထူထောင်မှုလွှဲနိုင်ပေမဲ့အဖြိုခံနေရတဲ့ကြောက်စိမ်းတောင်တွေလဘရောင်းတောင်ကကျင်းနီတောင်တွေကိုအစားပြန်မရတော့သလိုတဘာဝပဝင်းကျင်ပြည့်ရေငကိုအတိုင်းပြန်ရနိုင်မှုပြန်ဖန်တီးနိုင်မှုမလွယ်ကူဘူးလို့လည်းပညာရှင်တွေကပြောပါတယ်ရှင်